This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းသဘာဝဘေးဆရာနာရှင်ဘေးတို့ကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဖေဖော်ဝါရီလ14ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့အစီအစဉ်သတင်းကောက်နှုတ်ချက်ကိုမေဦးအလင်္ကာကဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
2025ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မနက်ခင်းစီရီသတင်းကောင်းထုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ်။မုံရနာမခကထွက်လာတဲ့စစ်ကောင်စီကား၄စီးကိုမိုင်းဆွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်။စကိုင်းတိုင်းမုံရမြို့အနောက်မြောက်တိုင်းစစ်ဌာနချုပ်ကနေထွက်လာတဲ့စစ်ကောင်စီကား4ကား၄စီးတဲကနေ2စီးကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ Area 71 PDF မုံရအဖွဲ့ကထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ12ရက်နေ့ည10နာရီချိန်ခန့်မှာမုံရနာမခါကနေတောပုပြူရကိုအင်အားဖြည့်တင်းဖို့ဖောကာလီစီထွက်လာကြောင်းသတင်းရတာကြောင့်အသင်းဆောင်ကြိုပြီးဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်စစ်ကောင်စီရဲ့ကင်းမုံတွေထက်ထက်ကြမှာဖောက်ခွဲရဲဘော်များဟာမိုင်းပွိုင်များရှိရာနေရာကိုခက်ခက်ခဲခဲတွားရောက်ခဲ့ပြီး17နာရီချိန်ခန့်မှာမိုင်းခွင်းထဲကိုရောက်လာတဲ့စစ်ကောင်စီရဲ့ဖောကာနှစ်စီးကိုပြင်းအားမြင့်လေးလုံးတွဲမိုင်းနဲ့တိုက်ခိုက်နိုင်ခဲ့တယ်လို့သိရှိရပါတယ်အဆိုပါကားနှစ်စီးနဲ့အတူလမ်းပိုင်းလုံခြုံရေးကင်းမုံယူထားတဲ့တောပုပြူများနဲ့စစ်ကောင်စီတပ်သားများမိုင်းထိမှန်ခဲ့ကညင်းညူဆဲဆိုတဲ့များကိုကြားခဲ့ရတယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုမုံရမြို့နယ်ပကဖဖောက်ခွဲရေးအဖွဲ့နဲ့ Area 71 PDF မုံရအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပြီးစစ်ကောင်စီတပ်နဲ့ပြူစောတိများထိခိုက်သေးဆုံးမှုစီးရင်ကိုဆက်လက်စုံစမ်းနေစေဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ။ကျင်းတလီမြို့ကိုစစ်ကောင်စီက၂ရက်သက်တိုင်ပုံချဲတိုက်ခိုက်ခဲ့ရာကလေးငယ်တူအပါဝင်2ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်ကွာမြို့နယ်ကျင်းတလီမြို့ကိုစစ်ကောင်စီက၂ရက်သက်တိုင်ပုံချဲတိုက်ခိုက်ခဲ့ရာကလေးငယ်တူအပါဝင်2ဦးသေဆုံးခဲ့ပြီး5ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်ခြေဆိုင် APM သတင်းဌာနကဖော်ပြထားပါတယ်။ဖေဖော်ဝါရီလ13ရက်နေ့မနက်7:45မိနစ်အချိန်ခန့်မှာကျင်းတလီမြို့ကိုဂျက်ဖိုက်တာနဲ့ဘုံသုံးလုံးကျဲချတိုက်ခိုက်ခဲ့တာဖြစ်ပါတယ်။၎င်းဘုံသည်ဟာအမတ်တေတပန်းကွင်းရက်ွက်ကိုကြာရောက်ပောက်ကွဲခဲ့ပြီးအသက်3နှစ်အရွယ်ကလေးငယ်2ဦးနဲ့အမေဖြစ်သူအသက်40အရွယ်ရှိအမျိုးသမီး2ဦးသေဆုံးခဲ့ကာအသက်63 30 35နှစ်အရွယ်အမျိုးသား3ဦးနဲ့45နှစ်အရွယ်အမျိုးသမီး2ဦးတို့ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။အလားတူဖေဖော်ဝါရီလ12ရက်နေ့ကလည်းကျင်းတလီမြို့အမတ်နေရက်ွက်ကိုဂျက်ဖိုက်တာနဲ့ဘုံကျဲတိုက်ခိုက်ခဲ့ရာအသက်40အရွယ်အမျိုးသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဒီမော့ဆိုမြို့နယ်နောက်ဖက်ချမ်းကိုလင်းရင်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်စာတင်ဆောင်နဲ့အဆောက်အဦ3ခုပျက်စီးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဖေဖော်ဝါရီလ13ရက်နေ့ညနေ 2:30 မိနစ်နဲ့3နာရီကြာမှာဒီမော့ဆိုမြို့နယ်နောက်ဖက်ချမ်းကိုအကြမ်းဖက်စစ်ကောင်စီတပ်ကလင်းရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာစာတင်ဆောင်နဲ့အဆောက်အဦတွေထိခိုက်ပျက်စီးခဲ့ကြောင်းကမ်လက်ကရာ IDP Assistant Network မှာသတင်းဖော်ပြထားပါတယ်။လေရင်နဲ့3ချိန်လာရောက်ကျဲချခဲ့ပြီးစာတင်ဆောင်တစ်စောင်နဲ့အဆောက်အဦလေးလုံးပျက်စီးခဲ့ကာတည်သူတွေထိခိုက်မှုမရှိခဲ့ဘူးလို့သိရှိရပါတယ်ခင်ဗျာ။ မုံရွာ6ဦးနဲ့စလင်းကြီးတို့မှာစစ်တပ်ကလေရင်နဲ့ပုံကျဲမှုလက်နက်ကြီးနဲ့ပစ်ခတ်မှုစစ်တပ်လေဒီများနဲ့တိုက်ခိုက်မှုတို့ကြောင့်ကလေးငယ်များပါဝင်ပြည်သူ16ဦးခန့်သေဆုံးခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ဖေဖော်ဝါရီလ12ရက်နေ့ညပိုင်းမှစတင်၍တိုက်ပွဲဖြစ်ပွားခြင်းမရှိဘဲမုံရွာမြို့နယ်တောင်ကျန်းနဲ့ချောင်းဦးမြို့နယ်အနောက်ချမ်းနေရာများကိုစစ်တပ်ကဝိုင်းတွဲဖလေရင်နဲ့ကိုကျင်းဘုံလုံး30ကျဲချတိုက်ခိုက်ခဲ့ကြောင်းသတင်းစကောက်နက်ဝတ်မှသိရှိရပါတယ်။ဖေဖော်ဝါရီလ13ရက်နေ့မနက်ပိုင်းမှာလေမုံရွာမြို့နယ်တောင်ကျန်းနဲ့စလင်းကြီးမြို့နယ်အတွင်းရှိနေရာများကိုဝိုင်းတွဲဖလေရင်နဲ့ဘုံကိုကျင်းစုစုပေါင်းဘုံသီး48လုံးကျဲချတိုက်ခိုက်မှုကြောင့်ပြည်သူ14ဦးသေဆုံးခဲ့တယ်လို့သိရှိရပါတယ်။မြောင်းဖြူပင်ရွာမှာ3ဦး၊တက်ဆိတ်ရွာမှာ5ဦး၊ဘူးပရွာမှာ2ဦး၊ကလောင်ကြီးဆစ်ဆောင်စခန်းမှာ3ဦး၊ကိုရှင်းကျွန်းရွာမှာကလေးငယ်2ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ15ဦးခန့်ရှိတယ်လို့သိရှိရပါတယ်။အကြမ်းဖက်စစ်ကောင်စီဟာလူအများအိတ်ဆက်အနာယူနေညပိုင်းနဲ့မနေ့အစောပိုင်းချိန်တို့ကိုတမင်ရည်ရွယ်ချက်ရှိရှိရွေးချယ်ကပြည်သူလူထုနေထိုင်ရာနေအိမ်များဆစ်ဆောင်စခန်းများကိုလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ကဆစ်ရဇဝဲမှုလူမျိုးတုံးတက်ပြတ်မှုကိုကျူးလွန်ခဲ့ခြင်းဖြစ်ကြောင်းသတိတိုင်းပြည်သူအကျိုးပြုကင်းတောက်ကွန်ရက် SSN ကသတင်းထုတ်ပြန်ထားပါတယ်။အလားတူဖေဖော်ဝါရီလ13ရက်နေ့မွန်လွဲပိုင်းမုံရွာမြို့နယ်နဲ့ချောင်းဦးမြို့နယ်အတွင်းရှိညောင်ပြူပင်နဲ့ညောင်ပင်သာကျွရွာတို့ကိုစစ်တပ်ကစက်တက်လေဒီများနဲ့ဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့ရာကလေးငယ်တူနဲ့လူကြီးတူသေဆုံးခဲ့ကြောင်းချောင်းဆရာတော်ကမိန့်ကြားထားပါတယ်ခင်ဗျာ။ဒူးတထူးတထုံခရိုင်တွင်စိတ်ကောင်းစီကတရက်ထဲ၃ချိန်တိုင်းလေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။ကင်းရင်မျိုးသားစီယုံကော်တူးလီအုတ်ချုပ်နေမီဒူးတထူးခရိုင်မှာတရက်အတွင်းစိတ်ကောင်းစီကလေးချောင်းတိုက်ခိုက်မှု၃ချိန်ပြုလုပ်ခဲ့တယ်လို့သိရှိရပါတယ်။ဒူးတထူးတထုံကရိုင်ဘီလင်းမြို့နယ်တကေးလောင်ချောင်းပြားကျွော်တဲကိုပေါင်900ဘုံနှလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းခရီးရန်ဖျားချောင်းတစ်လုံးနဲ့တည်သူနေ18လုံးထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါတယ်။ဒါအပြင်မွန်လဲပိုင်းမှာလည်းကြိုက်ထူမြို့နယ်ကော်ကက်ကျွော်စာတင်ချောင်းကိုတိုက်လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာစာတင်ချောင်းထိခိုက်ပျက်စီးခဲ့ပြီးလူထိခိုက်မှုတော့မရှိခဲ့ဘူးလို့သိရှိရပါတယ်။အလားတူကြိုက်ထူမြို့နယ်ပိနေကုန်းကျွော်မာလေတော်လိုင်းရေးဖွဲ့တွေအစည်းအဝေးပြုလုပ်နေချိန်မနက်10:00မိနစ်အချိန်ခန့်မှာစစ်ကောင်စီကဂျက်ဖိုက်တာ2စီးနဲ့ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ပြီးဆက်လက်တွင်နဲ့ပစ်ခတ်သွားတယ်လို့သိရှိရပါတယ်။အဆိုပါတိုက်ခိုက်မှုအတွင်း PDF အဖွဲ့ဝင်ရဲဘော်2ဦးကြာဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိခဲ့တာတွေလည်းရှိတယ်လို့မြေပြင်သတင်းရင်းမြစ်တွေကကြားသိရပြီးတပ်ဆိုင်ရာတပ်ဖွဲ့တွေဘက်ကတော့တရားဝင်ထုတ်ပြန်ထားခြင်းမရှိသေးဘူးလို့သိရှိရပါတယ်ခင်ဗျာ။စလင်းမျိုးနဲ့ပါကဖအထိုင်ယုံနဲ့ခဲယန်းကိုတောင်ကိုလင်းရင်နဲ့ဘုံချဲတိုက်ခိုက်မှုကြောင့် PDF ရဲဘော်တူထိခိုက်ဒဏ်ရာရရှိခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။ဖေဖော်ဝါရီလ10ရက်နေ့မနေ့9:30မိနစ်အချိန်ခန့်မှာစလင်းမျိုးနဲ့အတွင်းရှိစလင်းပါကဖအနောက်ထိုင်ယုံနဲ့ခဲယန်းကိုတောင်ကိုအကြမ်းဖက်စစ်တပ်ကပေါင်250ဘုံနှလုံးနဲ့လေကြောင်းကနေကျဲချတိုက်ခိုက်ခဲ့ကြောင်းပါကဖစလင်းမှတရင်ထုတ်ပြန်ထားပါရစေ။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းနဲ့ဘုံချဲတိုက်ခိုက်မှုကြောင့်ပါကဖအထိုင်ယုံတွင်ရှိရုံသုံးပစ္စည်းကရိယာများနဲ့စူဆောင်းဟိတ်ခါများခဲယမ်းများပျက်စီးခဲ့ပြီးကာလတမုံငွေချက်3,500ကျော်ဆုံးရှုံးခဲ့တဲ့အပြင်ရုံပိုင်းဆိုင်ရာရဲဘော်တူလည်းထိခိုက်ဒဏ်ရာရရှိပြီးမစိုးရိမ်ရကြောင်းသိရှိရပါတယ်ခင်ဗျာ။ပဲခူးခရိုင်အမတ်နှစ်တရင်စိုးမိုးနယ်မြေအတွင်ဗိုလ်ချုပ်မွေးနေ့အထိမ်းမှန်အခမ်းအနားကျင်းပခဲ့တဲ့တရင်ကိုတင်ပြပေးကြပါတယ်။ပဲခူးခရိုင်အမတ်နှစ်တရင် P23702 စိုးမိုးနယ်မြေအတွင်မှာဗိုလ်ချုပ်အောင်ဆန်း210ပြည့်မွေးနေ့အထိမ်းမှန်အခမ်းအနားကိုကျင်းပခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ကိုကျိုးမဖက်ပဲအနစ်နာခံဆွလပြီးတိုင်းပြည်ကျိုးကိုတက်ဆွန့်ဂျိုပန်ထမ်းဆောင်ခဲ့တဲ့အာဇာနီခေါင်းဆောင်ဂျီတူကိုလူငယ်လူရွယ်များလေးစားတူးယူနိုင်ကြစေဖို့ရည်ရွယ်ပြီးဒီကနေ့ကြာရောက်တဲ့210ပြည့်ဗိုလ်ချုပ်မွေးနေ့အထိမ်းမှန်ပြုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။အဆိုပါအခမ်းအနားမှာစာကြည့်စာကုန်းပြိုင်ပွဲ၊ကြပြာရွတ်စုပြိုင်ပွဲ၊တချင်းစုပြိုင်ပွဲနဲ့အောက်စားပြိုင်ပွဲတို့ကိုကျင်းပပြုလုပ်ခဲ့ပြီးတော်လန်ရေးပေါ်များကတော်လန်ရေးတချင်းများနဲ့တီးဆူဖျော်ဖြေခဲ့ကြပါတယ်။ဒါ့အပြင်ပြိုင်ပွဲဝင်လူငယ်များနဲ့အခမ်းအနားကိုတက်ရောက်လာခဲ့ကြတဲ့ဧည့်သည်တော်များကိုနက်နက်စာအစာပြီးပေးပြုံးတဲ့နံပြားများကို၎င်းနေ့လယ်စာဒံပေါက်ထမင်းများနဲ့၎င်းကျွေးမွေးခဲ့ကြပြီးအခမ်းအနားကိုအောင်မြင်စွာကျင်းပပြုခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ယခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ကပါ
ဗီဒီယိုအန်ယူဂျီမှာဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မနက်ပိုင်းရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရကအကြမ်းဖက်ဆေးဥစုရဲ့မြန်မာနိုင်ငံအမျိုးသားလူအခွင့်ရေးကော်မရှင်အားအတိအမှတ်မပြုခြင်းနဲ့ဖြတ်သိမ်းခြင်းထုတ်ပြန်ကြေညာတဲ့သတင်းကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ13ရက်နေ့ထုတ်ပြန်ချက်အရအကြမ်းဖက်ဆေးဥစုကနိုင်ငံတော်အာဏာကိုအတင်းအဓမ္မလူယူသိမ်းပိုက်ပြီးတဲ့နောက်ပြင်ဆင်ဖွဲ့စည်းခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူအခွင့်ရေးကော်မရှင်ဟာလွတ်လပ်ပြီးအမိခိုကင်းတဲ့ဂုံတိုက်ခါရှိတဲ့အဖွဲ့အစည်းမဟုတ်တဲ့အပြင်ပေရစ်အခြေခံမူများနဲ့ကိုက်ညီခြင်းမရှိဘဲဆေးဥစုရဲ့အလိုဆန္ဒအတိုင်းရည်တည်ဆောင်ရွက်လျက်ရှိတယ်လို့ဖော်ပြထားပါတယ်။အပြင်လူခွင့်ရေးချိုးဖောက်ခံနေရတဲ့ပြည်သူများဘက်ကိုစိုးစင်းမြရက်တီထုတ်ဖော်ပြောကြားခြင်းမရှိဘဲအကြမ်းဖက်ဆေးဥစုရဲ့နိုင်ငံငါရာဇဝမှုကျူးလွန်မှုများကိုရင်းငုံနှုတ်ဆက်နေခဲ့တယ်လို့ဆိုပါတယ်။သူဖြစ်ပါ၍အကြမ်းဖက်ဆေးဥစုရဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုအမျိုးသားညီညွတ်ရေးအစိုးရအနေဖြင့်အတိအမှတ်မပြုကြောင်းနဲ့ဖြတ်သိမ်းကြောင်းကြေညာပြီးနိုင်ငံငါအစိုးရများနဲ့အဖွဲ့အစည်းများအနေဖြင့်လည်းအတိအမှတ်ပြုလက်ခံခြင်းတွေးဆခြင်းအစည်းအဝေးများသို့ဖိတ်ကြားခြင်းများမပြုလုပ်ရန်တိုက်တွန်းထားပါတယ်ခင်ဗျာ။ဆလဘီဂျာကာလာဒီတန်ဒရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးပြည်တော်စုဝန်ကြီးချုပ်ဦးဆောင်ကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒီတန်ဒရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးအမှတ်စဉ်6မြင်းဆောင်2025ကိုဖေဖော်ဝါရီလ13ရက်နေ့မှာကျင်းပခဲ့ပါတယ်။အစည်းအဝေးမှာဂျာကာလာဒီတန်ဒရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီဥက္ကဋ္ဌပြည်တော်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကအဖွင့်အမှားစကားပြောကြားခဲ့ကာတက်ရောက်လာကြတဲ့ဂျာကာလာဒီတန်ဒရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအဖွဲ့ဝင်များမှ9မြင်းဆောင်2025မှာချမှတ်ထားတဲ့ရှေ့လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးပြီးစီးမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေသေးတဲ့လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာကြတဲ့ဝန်ကြီးဌာနရဲ့တာဝန်ရှိသူများကလုပ်ငန်းဆောင်ရွက်ချက်များကိုအကျဉ်းတဝင်ဆွေးနွေးခဲ့ကြပါတယ်။အဆိုပါစည်းဝေးကိုပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယပြည်ထောင်စုဝန်ကြီးများအမြဲတမ်းအတွင်းဝန်များတွဲပတ်အမြဲတမ်းအတွင်းဝန်များဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပြီးတော့နေ့လယ်2နာရီအချိန်မှာအောင်မြင်စွာရန်နာခဲ့ပါတယ်ခင်ဗျာ။ဆလဘီအမေရိကန်နိုင်ငံတက်ဆာ့အိုကလာဟိုမာပြည်နယ်မှာရောက်ရှိနေထိုင်ကြတဲ့မြန်မာပြည်ပွားတိုင်းရင်းသားလူထုများနဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတွေ့ဆုံမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ၈ရက်နေ့မှာအမေရိကန်နိုင်ငံတက်ဆာ့အိုကလာဟိုမာပြည်နယ်မှာရောက်ရှိနေထိုင်ကြတဲ့မြန်မာပြည်ပွားတိုင်းရင်းသားလူထုများနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆာဆာတို့အထူးတွေ့ဆုံမယ်လို့သိရပါတယ်။အခမ်းအနားကို The Other Side ခန်းမမှာပြုလုပ်မှာဖြစ်တဲ့အတွက်တက်ဆာ့အိုကလာဟိုမာမြို့အပါအဝင်အိုကလာဟိုမာစီးတီးနဲ့အာကန်ဆာ့စ်ပြည်နယ်မှာရောက်ရှိနေထိုင်ကြတဲ့မြန်မာတိုင်းရင်းသားလူထုတရေလုံးအတူတကွလာရောက်ပါဝင်တွေ့ဆုံကြဖို့ဖိတ်ခေါ်ထားပါရယ်ခင်ဗျာ။ဆလဘီပြည်သူ့ရေးရာကော်မတီနဲ့ International ITEA တို့ပူးပေါင်းပြီး Federal အခွင့်အရေးနဲ့ဖွဲ့စည်းပုံဆိုင်ရာစာအုပ်များစုမှုဒေတာများတို့ဖြန့်ဝေခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ February 13ရက်နေ့သတင်းထုတ်ပြန်ချက်အရပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ပြည်သူ့ရေးရာကော်မတီဟာပြည်သူ့ဝန်ထမ်းသူရဲကောင်း CDM များအတွက်အရေးပေါ်ကူညီထောက်ပံ့မှုများအပြင်ပြည်သူလူထုအတွက် Federal ဆိုင်ရာအသိအမြင်များမြင့်တင်နိုင်ရေးလုပ်ငန်းစဉ်များဆောင်ရွက်လျက်ရှိရာ International ITEA ရဲ့ပံ့ပိုးမှုဖြင့် Federal အခွင့်အရေးနဲ့ဖွဲ့စည်းပုံဆိုင်ရာစာအုပ်အစုံတရာအားအင်တာနက်ဖြတ်တောက်ခံရတဲ့စုမှုဒေတာများတို့ဖြန့်ဝေခဲ့တယ်လို့သိရပါတယ်။ပြည်သူ့ရေးရာကော်မတီဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုလုပ်ငန်းစဉ်များမှာပြည်သူများအနေဖြင့် Federal အခွင့်အရေးနဲ့ဖွဲ့စည်းပုံဆိုင်ရာတူညီသောဗဟုသုတနဲ့အသည့်အမြင်များရရှိစေရန်ရည်ရွယ်ပြီး International IDEA ကထုတ်ဝေထားတဲ့စာအုပ်များအနက်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေများနဲ့အထူးကန့်ညီအသုံးဝင်မဲ့ Federal အခွင့်အရေးနဲ့ဖွဲ့စည်းပုံဆိုင်ရာစာအုပ်28အုပ်အပါအစုံတရာအားရွေးချယ်ပြီးပုံနှိပ်ဖြန့်ဝေခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအင်တာနက်ဖြတ်တောက်ခံရပြီးတော့နေမီစိုးမှုမှုအများဆုံးရှိတဲ့တိုင်းဒေသကြီးနဲ့ပြည်နယ်များဖြစ်တဲ့ကချင်ပြည်နယ်၊ကယား၊ကရင်နီပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းဒေသကြီး၊တနင်္သာရီတိုင်းဒေသကြီး၊ပဲခူးတိုင်းဒေသကြီး၊မကွေးတိုင်းဒေသကြီး၊မန္တလေးတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်တို့မှသက်ဆိုင်ရာမြို့နယ်များရှိပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များ၊ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်များ၊ပြည်သူ့လုံခြုံရေးအဖွဲ့ဝင်များ၊မြေပြင်ဖက်ဒရယ်ကျောင်းများမှဆရာဆရာမများ၊ကျောင်းသားကျောင်းသူများ၊စစ်ဘေးရှောင်စခန်းများမှပြည်သူများ၊ CDM အဖွဲ့များ၊နေဆက်ဒေသကြီး Safe House များမှလွတ်တော်ကိုယ်စားလှယ်များ၊တက္ကသိုလ်ကောင်းစီဆရာများ၊တမက္ကနှင့်အခြားမြေပြင်အစုအဖွဲ့များတို့ကဏ္ဍဆောင်ဖြန့်ဝေနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ ဆက်လက်ပြီးထိုင်းစစ်တပ်ရဲ့ရိုက်နှက်တပ်ဖြတ်မှုကြောင့်သေဆုံးခဲ့တဲ့မြန်မာနိုင်ငံသားကိုအောင်ကိုကိုအတွက်ထိုင်းနိုင်ငံရှိနေများကောင်စီကအမှုလက်ခံတဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းစစ်တပ်ရဲ့ရိုက်နှက်တပ်ဖြတ်မှုကြောင့်သေဆုံးခဲ့တဲ့မြန်မာနိုင်ငံသားကိုအောင်ကိုကိုအတွက်တရားမျှတမှုရရှိရန် 45 Rights ကတင်သွင်းထားတဲ့အမှုကိုထိုင်းနိုင်ငံရှိနေများကောင်စီ Lawyers Council of Thailand ကလက်ခံလိုက်ကြောင်း 45 Rights မှသတင်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံရှိနေများကောင်စီရဲ့ဥက္ကဋ္ဌကအရက်ဖက်သူမဟုတ်ရာဇဝတ်မှုဖြစ်စီအရေးယူရန်တွန်းအားပေးမည်ဟုပြောဆိုကြောင်းသိရပါတယ်။လုပ်ငန်းစဉ်ကဘယ်လောက်ကြာမြင့်မယ်ဆိုတာကိုကျွန်တော်တို့မသိနိုင်ပေမဲ့ကျွန်တော်တို့မျှော်လင့်တာကတော့ရှေ့နေများကောင်စီကသူတို့ရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးဆောင်ရွက်ပြီးအထူးစုံစမ်းစစ်ဆေးဌာနကိုလည်းရှေ့ဆက်လှုပ်ဆောင်ဖို့အတွက်ပိုပြီးလျင်မြန်စွာတိုက်တွန်းနိုင်ဖို့ပါပဲ။ထိုင်းနိုင်ငံမှာအောင်ကိုကိုအသက်ခံရတာရပ်ပေါင်း400နီးပါးရှိနေပါပြီ။ဒီကြောက်စရာကောင်းတဲ့ရာဇဝတ်မှုမှာတာဝန်ရှိတဲ့စစ်သားတွေကိုအာဏာပိုင်တွေကမြန်မြန်ဆန်ဆန်အရေးယူနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်လို့45 Rights ရဲ့အမှုဆောင်အရာရှိချုပ်မက်ဒရူးစမစ်ကပြောကြားထားပါတယ်။2024ခုနှစ်ဇန်နဝါရီလ12ရက်နေ့မနေ့7နာရီကန်အချိန်ထိုင်းနိုင်ငံမဲဆောက်ခရိုင်ထပ်ပြည်နယ်ရိုင်း90ဝန်းကျင်တပ်သားတထားငယ်တစ်ခုအနီးမှာထိုင်းစစ်သား4ဦးကမြန်မာနိုင်ငံသားကိုအောင်ကိုကိုကိုဖမ်းဆီးခဲ့ပြီးတဲ့နောက်ထိုင်းစစ်သား3ဦးကကိုအောင်ကိုကိုကိုတပ်သားဒုတ်ရှည်ဖြစ်ပြင်းထန်စွာရိုက်နှက်တပ်ဖြတ်ခဲ့ကြောင်းတည်ဆုံးသူရဲ့ခန္ဓာကိုယ်မှာပြင်းထန်သောပုံပဲ့ဒဏ်ရာများရရှိကသွေးထွက်တန်ယိုဖြစ်နေပြီးတော့နှစ်ဖူးပါယိုတဝိုင်းနဲ့နှာခေါင်းတို့မှာညိုမဲဒဏ်ရာများရှိနေကြောင်း၎င်းရဲ့နောက်ကျောတစ်ခုလုံးနီးပါးပြင်းထန်စွာဒဏ်ရာရရှိထားတဲ့အပြင်၎င်းရဲ့ညာဘက်တထောင်စစ်မှာတလက်မခန့်နှစ်ဆိုင်နဲ့ပြက်ရှဒဏ်ရာများဖြစ်တည်ဆုံးခဲ့ကြောင်းသိရပါတယ်။မြန်မာနိုင်ငံသားကိုအောင်ကိုကိုဟာငှက်ဖျားယောဂအခမ်းအကြောင်းမြန်မာနိုင်ငံမြောက်ပြည်ဘက်မှာစီကံသွားပြပြီးမဲဆောက်ကိုပြန်လာချိန်မှာစစ်စေးရေးဂိတ်မှထိုင်းစစ်သားများကခေါ်ယူထိန်းသိမ်းပြီးရိုက်နှက်စစ်စေးရာမှလက်လွန်တည်ဆုံးသွားခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။ထိုင်းစစ်တပ်ကတပ်ဖြတ်လိုက်တဲ့မြန်မာနိုင်ငံသားအောင်ကိုကိုဟာထိုင်းနိုင်ငံမှာနေထိုင်ခဲ့ပြီးတော့ထိုင်းအနာပိုင်များကစီစဉ်လိလာတင်ကြားပေးထားတဲ့ရရွာလူလူအခြေပြုလုံခြုံရေးတပ်ဖွဲ့ချော်ရော်ဘော်ရဲ့စေတနာလုတ်သားဟောင်းတအုပ်ဖြစ်ကြောင်းထိုင်းစစ်သားများကအောင်ကိုကိုအနေဖြင့်ထိုင်းများသာဝစ်စင်လေးရှိတဲ့ချော်ရော်ဘော်အပေါ်တက်အင်ဂျီဝစ်ထားတာကြောင့်အစပိုင်းမှာဖန်စီထိန်သိမ်းစစ်ဆေးမေးမြန်းခဲ့ခြင်းဖြစ်ကြောင်းသိရပါတယ်ခင်ဗျာ။ဆက်လက်ပြီးဒေါ်ဘုံမှာစစ်မှုထမ်းစရင်ကောက်တဲ့ယာအိမ်မှုအပါအဝင်3ဦးဓာတ်စီပတ်မိရှုခံရတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဖေဖော်ဝါရီလ12ရက်နေ့ကဒေါ်ဘုံမြို့နယ်ကြည်စုရက်ကွက်ဓမ္မရိပ်သာလမ်းသွယ်ထဲမှာစစ်မှုထမ်းအသက်နဲ့အကျုံးဝင်သူစရင်ကောက်ခံခဲ့တဲ့ယာအိမ်မှုအပါအဝင်3ဦးကိုစရင်ပေးသူအမျိုးသားကဓာတ်စီနဲ့ပတ်ပြီးမိရှုခဲ့တယ်လို့ဒေသတဲ့များအရာသိရပါတယ်။မီးလောင်တဲ့ယာအိမ်မှုအဖွဲ့ကတော့ရက်ကွက်တွင်းနေထိုင်သူတွေကမီးငြိမ်ပေးတာကြောင့်ဒဏ်ရာသာရရှိပြီးတော့အသက်မတည်ဆုံးခဲ့ဘူးလို့သိရပါတယ်။တကောင်စရင်တွေကအတိုင်းအိမ်မှာနေလားဘာညာကောက်တာလို့ပြောတယ်အဲ့ဒါကိုဓာတ်စီနဲ့ရှေ့ရောနောက်ရောပတ်ပြီးတော့မီးရှို့သွားတာအစကရေနဲ့ပတ်တယ်ထင်တာတဲ့မီးရှို့မှနောက်မှဓာတ်စီနဲ့ပတ်တာမှန်သိတာမီးလောင်တာကတော့ဆေးအိမ်မှုရဲ့ဇနီးကတချမ်းလုံးလောင်သွားတယ်လို့ဒေါ်ဘုံမျိုးနယ်ကလူမှုကူညီအဖွဲ့ဝင်တယောက်ကပြောဆိုထားပါတယ်ဓာတ်စီနဲ့လောင်ပြီးတော့မီးရှို့ခံရသူတွေကတော့ကြည်စုရက်ကွက်ကယာအိမ်မှုဆေးအိမ်မှုရဲ့မိန်းမနဲ့ဆေးရီးမတို့ဖြစ်ပြီးတော့ယာအိမ်မှုနဲ့ဆေးအိမ်မှုရဲ့ဇနီးမှာတကူလုံးမီးလောင်ပြီးဒဏ်ရာများတယ်လို့သိရပါတယ်မီးလောင်ဒဏ်ရာရခဲ့တဲ့3ဦးစလုံးကိုရန်ကုန်ဆေးရုံကြီးကိုပို့ဆောင်ခဲ့ရပြီးတော့ဖေဖော်ဝါရီလ13ရက်နေ့အထိပြင်ပအရေးပေါ်ကြက်မှတ်ကုသဆောင် ICU မှာကုသမှုခံယူနေတယ်လို့သိရပါတယ်မီးရှို့ခဲ့သူအမျိုးသားကတော့ဓာတ်စီနဲ့လောင်ကမီးရှို့ပြီးကလေးကထွက်ပြေးသွားတယ်လို့သိရပါတယ်ခင်ဗျာဆလဘီစေဘေးရှောင်အိမ်တော်စု86စုခန့်နေထိုင်တဲ့ပြည်သူမြတ်တာစေဘေးရှောင်စခန်းသို့အလှရှင်များကလူဒန်းထားတဲ့ငွေသိန်းပေါင်း390ကျပ်အားထောက်ပံ့ပေးအပ်ခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်ပလဲမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်နဲ့လူစာနာတာဝန်ခံတရားရေးအဖွဲ့တို့ဟာရေမပင်ခရိုင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အတွင်ရေးမှူးလူစာနာတာဝန်ခံစေမြောင်းတာဝန်ခံတို့နဲ့အတူစစ်ဘေးရှောင်အိမ်တော်စု86စုခန့်နေထိုင်တဲ့ပြည်သူမြေတားစစ်ဘေးရှောင်စခန်းတို့တွားရောက်ခဲ့ပြီးတော့စစ်ဘေးရှောင်ပြည်သူများအားအားပေးစကားများစစ်ရေးနိုင်ငံရေးအခြေအနေများပြောကြားခဲ့ပြီးတော့အလှရှင်များကလူဒန်းထားတဲ့ငွေသိန်း90ကျပ်အားထောက်ပံ့ပေးအပ်ခဲ့ကြောင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့ပလဲမျိုးနယ်မှသတင်းထုတ်ပြန်ထားပါတယ်စစ်ဘေးရှောင်ပြည်သူများနဲ့အပြန်အလှန်ဆွေးနွေးကြရာစစ်ဆောင်စခန်းမှာကလေးငယ်များအရေးပြားရတဲ့ယောဂအတွက်စေဝါလိုအပ်တဲ့အကြောင်းစစ်ဆောင်ဆိုင်ခင်းအသုံးပြုရန်ရေစုပ်ဆက်တို့အရေးပေါ်လိုအပ်ကြောင်းသိရပါတယ်စစ်ဆောင်စခန်းအတွက်တလလျင်စံတင်း130ကန်းနဲ့စီပိတ်တာ100ကန်းတို့ကုန်ကြတဲ့အတွက်ကြောင့်ရိတ်ခါပြက်လက်သွားမှလည်းအလွန်စိုးရိမ်ပူပန်နေကြတယ်လို့ဖော်ပြထားပါတယ်ယခုလိုလူဒန်းပေးကြတဲ့အလှရှင်များကိုလည်းများစွာကျေးဇူးတင်ရှိသလိုဆက်လက်ပြီးလည်းကူညီပံ့ပိုးပေးကြပါရန်လည်းပလဲမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှလေးစားစွာမေတ္တာရက်ခံထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းကြောင့်မင်းတီဟန်မင်းစစ်သွေးနဲ့ကာရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရ ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးကြားပေါက်တီဆိုထားတဲ့သကောလို့အမည်ရတဲ့တော်လန်ရေးတီဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုးလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်ပါလီစောပါဗီဒီယိုအန်ယူဂျီတပတ်တော်တော်တီကိုရခိုင်ဘာသာနောက်တော်စာပြီးလောက်ကိုဖိုက်ပါရယ်အကျဉ်းရူလာတင်တာပါဘုံရန်သူစောအာနာသိန်းဆိုင်ကောင်စီရာဖရိုက်ဒေးရတော့တော်လန်ရီအောင်အားစုအရှန်ရှောင်းအားလုံးမမြဖို့ယာယီသမဒပရဂရမ်ရဲ့တရုံကိုဗနာမတောင်းစားပေးပါမယ်ဘုံရန်သူစောအာနာသိန်းဆိုင်ကောင်စီရာဖရိုက်ဒေးရတော့တော်လန်ရီအောင်အားစုအရှန်ရှောင်းအားလုံးမမြဖို့ယာယီသမဒတူဝါလရှိလာကပရဂရမ်လိုက်ပါရယ်ဖေဖော်ဝါရီလ10ရက်ရအမျိုးသားညီညွတ်ရေးအတိုင်းပေါင်းခံကောင်စီ NUCC ရေထောင်စုလွှဲတော်ကိုစားဘရူကော်မတီ CRPH နာအမျိုးသားညီညွတ်ရေးအစိုးရ NUG ရောကပူပေါင်းကြောင်ပါရီခွန်နိုင်စီဆိုင်နိုင်မောင်ပေါင်လုံစာရှုံရှုံးစုခရောင်းနေအထင်အမဲအခမ်းအနားမှာယာယီသမဒတူဝါလရှိလာကပရောပါရီနှွင်ဦးတော်လန်ရီထင်မှာပေါင်လုံပိုင်ပရီမာနောင်းတောင်တန်အကရာတော်လန်ရီပဋိညင်တရက်ခခိုင်မမပေါ်ပေါရီကိုကျွန်တော်တို့အလိုရှိပါရီတိုင်းရောင်းသားလူမျိုးပေါင်းစုံစူးစီးထားရီ မဟာမိတ်ဆိုင်ရီတေပေါင်းစုဂရီပေါ်ပေါက်ဖို့အတော့ကျွန်တော်တို့အားလုံးညှော်လန့်ထားခဲ့ပါရယ်လာရှိအချိန်မှာဘုံရင်သူစောတန်ရောက်ထေးတစုတဖွေထေးဆိုစောထာရှနိုင်ပြေဖရိုက်ပါရယ်ဘုံရင်သူစောအာနာသိန်းဆိုင်ကောင်စီရာဖရိုက်ပါရယ်ဘုံရင်သူကိုတွေးရအချိန်မှာကျွန်တော်တို့စောအရှောင်းရှောင်းအားလုံးမမြဖို့လိုပါရယ်လို့ယာယီသမဒါကပြောပါရယ်ညော့အပရန်နှွင်ဦးတော်လင်ရီစောနိုင်ငံရေးအရာလွဲမရော်ရီလန်ဖရိုက်တီပိုင်လူမျိုးရေးအရာလဲလွဲမရော်ရီဖရိုက်တီလို့ယာယီသမဒါကထဲလောင်းပြောပါရယ်လာပိကေမြန်မာနိုင်ငံကြားရှုံနိုင်ငံဖရိုက်ရာခရောင်းမှာမြန်မာစိုက်ကောင်းဆောင်စိုက်အာနာရှောင်းအစားစားရိုးကောင်းဖရိုက်ကောင်း TNLA ဆိုရီတတော်ကိုတောင်းစားပေးပါမယ်ပြည်ထောင်စုနိုင်ငံအခရေမတီနိုင်ရာစီနေရာခရောင်းနိုင်ငံထွန်ရှိဌာနီလူမျိုးတီကိုပိုင်ပရာထန်ခွန်ဆုံရှုံနေရာခရောင်းရီအဓိကတရခန်စောမြန်မာစိုက်ကောင်းဆောင်စိုက်အာနာရှောင်းအစားစားရိုးကောင်းဖရိုက်ကောင်းပလောင်ပရင်နေလွဲမရီတဲဦး PSLF ကခနိုင်စီဆိုင်နိုင်မောင်ပောင်လုံးစာရှုပ်ရှုပ်စုခရံအခမ်းအနားကိုပြည်ပို့ရေတဝန်လွာမှာဖော်ပြထားပါရယ်။လာရှိအချိန်အထိပြည်ထောင်စုနိုင်ငံမတည်ဆောင်းနိုင်ခရံစောမြန်မာနိုင်ငံရှိနိုင်ငံရေးပါတီတီနော့နိုင်ငံရေးတော်လှန်ရေးခေါင်းဆောင်တီဤနိုင်ငံရေးရန်ကြီးမှုနှင်းချနိုင်စေအခရီးအနေကိုညွန်ပြနိုင်ရလို့ဆိုထားပါရယ်။မတူကွေးပြရယ်မြန်မာပြည်ရှိလူမျိုးတိကိုမြန်မာပြည်အဝင်အဝိုင်းမှာနိုင်ငံရေးအခွန်အရေးတီတာတူညီများစွာလွဲလဲစွာခံစားနိုင်စီဖို့မပီးဆွဲနိုင်ပေတိုင်းပြည်ကိုစိုက်ပွေးနာဆောင်ရီမွေးတင်မှုတီကိုရာဖန်တီတွင်းပို့လာခါစောကောင်ရမပြည်စောကြားရှုံနိုင်ငံဖိုင်းနေရရလို့တဝန်လွာမှာဖော်ပြထားပါရယ်ရမပြည်တွန်းရှိနိုင်ငံသားတိုင်းလူမျိုးတိုင်းလွဲမရောက်ရှိန်တန်ပါပြဲဒီမိုကရေစီနော်လူအခွင့်အရေးရိုးကိုထိုက်တန်စွာခံစားတောင်းပါရယ်လူနေစုလူမျိုးတီကိုပိုင်ပရာထန်ခွန်ရှိတောင်းပါရယ်ပေါင်လုံးစာရှုံးမှာရှုပ်စုခါရီနိုင်ငံရေးအနိုင်သာရကိုလာရှိတော်လန်ရေးအာအာစုတီပရိဝဝကရိုပန်အကောင့်ထေဖော်သောင်းပြန်လို့တိုက်တွင်းနှုတ်ဆော်ထားပါရယ်လွင်ခါရီနိုင်ကာလာတီမှာပြေထောင်စုနင်းလို့အထင်းအမဲအခန်းအနာတီကျောင်းပါခါဆောင်မှာအခုအခါမှာခွန်နိုင်စီဆိုင်နိုင်မောက်ပေါင်လုံးစာရှုပ်ရှုပ်စုခရာအခန်းအနာလို့နမေပရောင်လေးကျောင်းပါလာခရွန်ဆော်မြန်မာနိုင်ငံ၏ပြေထောင်စုပြည်ထနာကရီမာဆော်တေရှိနေရီဖရိုက်တေလို့ဝန်ခန်ရာရောက်ပရီဂေအဖရီရာဖိုးကရူဆာနေစီဖရိုက်တေလို့ရှူမရမင်ဂရာပြေသာထားပါရယ်ဆာလာပရီဂေခရောက်တန်သောမြန်မာအရှိတီအနေနာအဆူရောဆုံလူသားစာနာအကျဲအတေးဒုက္ခနာရောဆိုင်နေရရလို့တန်အမက်ကီဥကြောမို့ထွင်ပရိုဂရမ်ရတောင်ကိုတောင်းစားပေးပါမယ် Excluded Board of the United Nations Children Fund E 2025ခုနှစ်အတော့ပထမအကြိမ်ပုံမှန်အစီအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမေရိကန်ကိုယ်စားလှယ်တန်အမက်ကီဥကြောမို့ထွင်ကခရောက်တန်သောအရှိတီအနေနာအဆိုးဝါဆုံးလူသားစာနာအကျဲအတေးဒုက္ခနာရောဆိုင်နေရကောင်3.5သန်းခန့်ပြေတော်နေရဲဆွမ်းခွာလူတီအနာ33ရာခိုင်နှုန်းအရှိတီဖရိုက်ဂရောင်စိုက်တဲ့နာ၎င်း၏လာပါစီတီကကျူလွင်ရီမဆောင်မခရောင်ဘုံဂရီတိုက်ခိုင်မှုတီတဲဖရက်ခရောင်တီနာကိုလာအောင်ကရှိုးတေးစီခရောင်တီကောင်အရှိတီအများစုသောအသားတည်ဆုံးနေတည်ဆုံးမဟုတ်ကေမင်းဖားမေဖရိုက်ခရောင်တို့မဟုတ်မတန်ဆွမ်းဘွားကိုရောက်ရှိခါရာဂရောင်ပရဂရာခါပါရီအထူးသဖြင့်စိုက်တဲ့ကလူနေဤတီစာတန်ချောင်းတီစေရုံတီဒုက္ခတေစခန်းတီနာအခရာအဆောက်အုံတီကိုပိုင်မဲ့ထားလီဂရောင်တိုက်ခိုင်မှုမှာနိုင်ဆာမရန်တာလာခါဂရောင်2024ခု၌တနိုင်သေးနိုင်ပေါင်စိုက်တက်ကကျူလွန်ရီလီဂရောင်းတိုက်ခိုင်မှုပေါင်1315အထိရှိခါကောင်တရှိုးသောအရှိတီမှာယာယီစခန်းတေးတီနောက်ပုန်းခိုကြောင့်တီမှာပညာတောင်ကရနေရကောင်လေးတန်အမဲကရီကထဲလောင်ပြော်ပါရီဆာလာပီကရခိုင်ပရင်နေတောင်ကုန်းနာရှင်းပရင်နေနမ်ခမ်းမှာစိုက်ကြံမိုင်းနောင်မင်းပနာပြည်သူနှုတ်ဦးပရန့်ထန်ဒန်ရာရီတတော်ကိုတောင်းစားပေးပါမယ်ရခိုင်ပရင်နေတောင်ကုန်းမှုမှာဖေဖော်ဝါရီလခရော်ရာညစာဖာ၃နာရီစေမနင်းခင်ကစိုက်ကြံမိုင်းနောင်မင်းပနာအမျိုးသမီးတဦးခတ်ထောက်တဖာဘရက်ထွားပရီဂေပရန့်ထန်ဒန်ရာရရှိခါရီလိုရခိုင်အခရိဆိုင် APM တတောင်းဌာနကဖော်ပြထားပါရယ်ဒန်ရာရရီသူစောတောင်ကုန်းမြို့ကံပိုင်ရက်ကွာကဒေါ်ခွန်မြို့ရှိ50တနိုင်ဖရိုက်ပရီဂေစိုက်ကောင်စီဤခါမာရာ၃ရာကလေးစစ်ခရောက်တဲစခင်ဟောင်းအနေကသူမဤနင်းအင်ခရန်ဝန့်ထေမှာထွန်ရာနေရောနော်စိုက်ကောင်စီကထောင်ထားခရီးစိုက်ကြံမိုင်းတလုံးကိုနော်မင်းခါဆော်ဖရိုက်ပါရီအလာတူဖေဖော်ဝါရီလ9ရက်နေ့ကလေနင်းခေါင်း3နာရီ30ခရောင်းမိနစ်မှာလေရှင်းပရင်နေမြောက်ပိုင်းနမ်ခမ်းရုံးနေနောင်တင်ကြီးရောမှာမိုင်းပေါကွေမှုဖရိုက်ပွားခါပရီကအမျိုးသားတအူပရန့်ထန်ဒန်ရာရာခရီးလို့ဆိုပါရီနောင်တင်ကြီးရောကအသားခရောင်းစစ်တနိုင်အရေဥကရိုင်းကိုဆိုရီလူစောဂရန်ဆိုင်နေရောစိုက်ကောင်စီထောင်ထားခရီးစိုက်ကြံမိုင်းကိုခွဲမင်းရာကပေါကွေပရီကပရန့်ထန်ဒန်ရာ ရာခရီလို TNL ကထုတ်ပြန်ထားပါရယ်မိုင်းပေါကွေမုံကောင်ဥကရိုင်းကိုဤမြားနာနာခန္ဓာကိုယ်တစ်ခုလုံးစောထိခိုက်တယ်ရာဘဘရွန်တထန်ရာရှိခရီရဲ့နမ်ခန့်ပြည်သူစီရုံမှာပို့ဆောင်ကူတာထားရီလို့သိရပါရယ်အခုတောင်စားပိခရီတတော်တီကို Radio NUG အပွေးသားတီကပြပို့ထားစော်ဖရိုက်ပါရယ
်ဒီကနေ့ကတော့ဒီမြနယ်ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။